ထိုင်းနိုင်ငံမှာတော့အခုမကြာသေးခင်အချိန်တွင်းကပဲဆေးအုပ်ချုပ်ရေးကြီးညာလိုက်ပြီဖြစ်ပါတယ်။ထိုင်းစစ်တပ်ပိုင်ရုံမြင့်တန်ကြားတွေကနေတဆင့်စစ်တပ်ကနေအခုလိုကြီးညာလိုက်တာလည်းဖြစ်ပါတယ်။ဒါဟာစစ်တပ်အာဏာသိမ်းတာမဟုတ်ပဲပပောင်းစုံကထိုင်းပြည်သူအလုံးတည်ငြိမ်အေးချမ်းရေးအတွက်ဆေးအုပ်ချုပ်ရေးကြီးညာတာဖြစ်တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံတွင်ဝန်ကြီးချုပ်ယင်းလက်ရှင်တော်ကပြုတ်ကျဖို့ဆန္ဒပြတောင်းဆိုမှုတွေနဲ့မငြိမ်မသက်မှုတွေလက်တံကြဖြစ်ခဲ့ပြီးတဲ့နောက်အခုလိုဆေးအုပ်ချုပ်ရေးကြီးညာလိုက်တာပါ။ဝန်ကြီးချုပ်ယင်းလက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကနေအောက်ရီလိုက်စာမှုဆွဲချက်နဲ့ယာရုကနေဖယ်ရှားခဲ့ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ယင်းလက်ဦးဆောင်တဲ့ပါတီကိုထောက်ခံသူတွေနဲ့စန့်ကျင်သူတွေကြားဆန္ဒပြမှုတွေဟာကြမ်းဖက်မှုတွေအထိတိုးလာခဲ့ပါတယ်။ထိုင်းနိုင်ငံတွင်းမှာစစ်တပ်ဟာမကြာအာဏာသိမ်းနေရှိပြီးဩဇာလည်းကြီးမားပါတယ်။ထိုင်းနိုင်ငံရဲ့82နှစ်တာသမိုင်းအတွင်းမှာစစ်တပ်ကအချိန်ပေါင်း18ချိန်အာဏာသိမ်းခဲ့မှုပါတယ်။ဒီကနေ့နဲ့လင်းအားကြီးပိုင်းမှာတော့ဘန်ကောက်မြို့အရေးကြီးတဲ့နေရာတွေမှာစစ်တပ်ကနေရာယူချထားလိုက်တယ်လို့ VOA ထိုင်းအခြေစိုက်သတင်းတောက်တွေကပြောပါတယ်စစ်တပ်ပိုင် Channel 5ကလွယ်ပြီးကြံရုပ်တံဌာနအားလုံးရန်နာထားတယ်လို့လည်းဆိုပါတယ်ခင်ဗျာ